အမေရိကန်ဒဇာကန်တွေလွတ်မြောက်ရေးအတွက်ပြန်ပေးသမားတွေနဲ့ဆက်ဆက်ဖို့ဒါမှမဟုတ်ပြန်ပေးငွေပေးပြီးဒဇာကန်တွေကိုပြန်ရွေးယူဖို့ကြိုးစားတဲ့မိသားစုတွေကိုရည်စွမှုနဲ့ဆွဲဆိုဖို့ထိန်းချုပ်တော့မှမဟုတ်ဘူးလို့သမ္မတဥပမာကပြောကြားလိုက်ပါတယ်။ 6 လတာပြန်လည်သုံးသပ်ပြီးအမေရိကန်မူဝါဒကိုပြောင်းလဲဖို့အမိန့်ပေးရင်ပုံမကောင်းအောင်လုပ်ရလိမ့်မယ်လို့မစ္စတာဥပမာကဆိုပါတယ်။ပင်လယ်ရာချမှာဖန်ဆီးခံရတဲ့အမေရိကန်တွေကိုပြန်ရဖို့အတွက်အစိုးရအနေနဲ့စွမ်းအားမျိုးစုံတုံ့မယ်လို့လည်းကတိပြုပါတယ်။ဒဇာကန်တွေပြန်ကတင်ဖို့အတွက်သူတို့ဆွေမျိုးမိသားစုတွေနဲ့သတင်းအချက်အလက်တွေဖလှယ်တာပုဂ္ဂလိကတွေနဲ့ပူးပေါင်းဆောင်ရွက်တာစတဲ့နည်းတွေကိုပုံမထိထိရရပူးပေါင်းဆောင်ရွက်တယ်လို့လည်းဆိုပါတယ်။အမေရိကန်အနာဗိုင်းရဲ့အနေနဲ့ကတော့ပြန်ပေးသမားတွေနဲ့ဂျာလူတွေနဲ့ဆက်သွယ်မှာဖြစ်ပေမဲ့ရေချေကင်ဆွဲလာခဲ့တဲ့မူဝါဒကိုတော့ပြောင်းလဲပြစ်မှာမဟုတ်ဘူးလို့ဆိုပါရယ်သူတို့အဖွဲ့ဝင်တွေအများဆုံးပြန်ပေးအနေနဲ့ကြုံရတဲ့နယူးယောက်အခြေစိုက်သတင်းတော်များကာကွယ်ရေးကော်မတီကဒီမူဝါဒအပြောင်းလဲကိုကြိုဆိုလိုက်ပါတယ်အခုလောလောဆယ်မှာအမေရိကန်နိုင်ငံသား30ကျော်ဟာတခြားနိုင်ငံတွေမှာဒဇာကန်ဖြစ်ဖမ်းဆီးခံရတယ်လို့အင်ဗျူရာကဆိုပါရယ်IS စစ်သွေးကြွတွေကတော့အမေရိကန်နဲ့တခြားအနောက်နိုင်ငံသားတွေကိုမကြခင်နှစ်တွေအတွင်းကောင်းဖြတ်သက်ဖြတ်ခဲ့ပါတယ်